ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီနဲ့ကရုရှားတို့နဲ့ရင်ဆိုင်တွေ့နေတဲ့တိုက်ပွဲမှာယူကရိန်းဘက်ကအောင်ပွဲရဖို့အခွင့်အလမ်းတစ်ခုပေါ်လာပြီလို့တနင်္ဂနွေနေ့ကပြောပါတယ်။သမ္မတဂျိုးဘိုင်ဒန်ကထောက်ခံထားတဲ့ယူကရိန်းကိုပေးအပ်မယ်ဆိုတဲ့အကူအညီဆိုင်ရာမူကြမ်းတရက်ကိုအမေရိကန်ကွန်ဂရက်စ်လွှတ်တော်မှအတည်ပြုဖို့နှိကက်လာတဲ့အချိန်မှာပဲသမ္မတဇလန်စကီကအဲဒီလိုပြောဆိုလိုက်တာပါ။ယူကရိန်းကိုနောက်ထပ်ကူညီဖို့လက်ရဆုံး Republican အမတ်တချို့ကကန့်ကွက်နေတဲ့ကြားမှာပဲအောက်လွှတ်တော်ကယူကရိန်းအတွက်ဒေါ်လာ68ဘီလီယံနီးပါးပေးဖို့အစီအစဉ်လေးကအတည်ပြုခဲ့ကြတာပါ။အဲဒီမူကြမ်းကိုအထက်လွှတ်တော်ကဒီတဲ့ဘက်အတွင်းအတည်ပြုပေးပြင်တော့သမ္မတဘိုင်ဒန်နောက်ဆုံးလက်မှတ်ထိုးရအောင်မှာဖြစ်ပါတယ်။အမေရိကန်နိုင်ငံဟာယူကရိန်းစစ်ပွဲအတွက်အဓိကကူညီထောက်ပံ့ပေးနေတဲ့နိုင်ငံဖြစ်ပါတယ်။ယူကရိန်းကိုနောက်ထပ်လိုအပ်တဲ့အကူအညီတွေကိုအမေရိကန်လွှတ်တော်ကအတည်မပြုနိုင်ပဲလှနဲ့ချီကြံ့ကြာနေတဲ့အတွက်ယူကရိန်းတပ်ဖွဲ့တွေလည်းရှေ့တန်းစစ်မျက်နှာပြင်မှာရှုံးနေနေကြတာပါ။ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုတွေနဲ့နနစ်ကျော်ရင်ဆိုင်နေရတဲ့တိုက်ပွဲတွေအတွင်းချက်တက်လို့နေပါဖြစ်လာနေပါတယ်။သမ္မတဘိုင်ဒန်ကလည်းတီမူချန်းကိုသူ့ဘက်ကအမြန်ဆုံးလက်မှတ်ထိုးအတည်ပြုနိုင်အောင်လို့အထက်လွှတ်တော်ကအမြန်ဆုံးမဲပေးအတည်ပြုပေးကြဖို့စနေနေ့ကပဲတိုက်တွန်းပြောဆိုထားပါတယ်။